လာမယ့်နိုဝင်ဘာ3ရက်နေ့မှာကျင်းပမယ့်ဂျာပြည့်ရွေးကောက်ပွဲမှာရန်ကုန်တိုင်းစေကမ်းမဲဆန္ဒနယ်နှစ်ကသတိထားစောင့်ကြည့်ရမယ်လို့ NLD ပါတီဗဟိုသုတေသနအဖွဲ့အတွင်းမှဦးမျိုးရန်အောင်သိန်းကပြောပါရတယ်။2015ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့နေရာတွေပြန်နိုင်မယ်လို့ယုံကြည်ပေမဲ့စိတ်ကမ်းမဲဆန္ဒနယ်ကတော့စောင့်ကြည့်ရမယ်လို့ဦးမျိုးရန်အောင်သိန်းကခုလိုပြောပါရတယ်။
ကျွန်တော်တို့ကဗျာ2015မှာနိုင်ငံရေးနေရာတွေပြန်နိုင်မယ်ပေါ့။စိတ်ကမ်းလို့နေရာမျိုးတော့သုံးရည်လည်းပေါ့။ဆိုတော့အောင်လို့လဲဆိုတော့အခုကျွန်တော်တို့အပြောင်းလဲကိုမလိုလားတဲ့တကယ်ရရှိကြည့်ရရှိတယ်။ဆိုတော့စိတ်ကမ်းလို့နေရာမျိုးဝန်ထမ်းအများစုရှိနေနေရာဆိုတော့အဲ့လိုနေရာမျိုးကကျွန်တော်တို့စောင့်ကြည့်မယ်နေရာတော့ရှိတာပေါ့။ရုပ်ောက်ဘွဲကော်မရှင်ကတကယ်စတယ်ဘလုံမျိုးကန်ကြံလဲဆိုတာစောင့်ကြည့်ရမှာပေါ့။အ
ဲ့ဒီစိတ်ကမ်းမဲဆန္ဒနယ်မှာ NLD နဲ့တက်ခိုင်ဖွံ့ဖြိုးရေးပါတီအပါအဝင်ပါတီ၈ပါတီနဲ့တတိပုဂ္ဂလတဦးတို့ကရန်ကုန်တိုင်းဒေသကြီးလွှတ်တော်ကလေးလက်သွားတဲ့ကိုစလင်နေရာမှာဝင်ရောက်ရှင်ပြိုင်ကြတာဖြစ်ပါတယ်။ကြားပြရွေးကောက်ပွဲမှာဆယ်နေရာဝင်ရောက်ရှင်ပြိုင်ထားတဲ့တန်ခိုင်ဖွံ့ဖြိုးရေးပါတီကတော့စိတ်ကမ်းမဲဆန္ဒနယ်မှာအနိုင်ရမယ်လို့အပြည့်အဝယုံကြည်ကြောင်းပါတီရဲ့ပြောရေးဆိုခွင့်ရှိသူဦးသိန်းထွန်းကခုလိုပြောပါတယ်
။စိတ်ကမ်းကတော့ကျွန်တော်တို့ကသိကြောင်းနိုင်လိမ့်မယ်လို့ကျွန်တော်တို့သုံးသပ်ထားပါတယ်ဗျ။ကျွန်တော်တို့ကိုစလင်လောင်းကစိတ်ကမ်းမှာကျွန်တော်ကြီးပြင်းမွေးဖွားလာတဲ့လူဖြစ်ပါတယ်ဗျ။သူကစိတ်ကမ်းရပြည်သူတွေကသူ့ကိုမသိတဲ့လူမရှိပါဘူး။ဟိုသူသာရွေးချယ်မယ်ဆိုလို့ရှိရင်အပိထောက်ခံမှုအပြည့်ရလိမ့်မယ်ဆိုပြီးတော့ဒါသူ့ကိုသူလည်းယုံကြည်တယ်။ကျွန်တော်တို့ရဲ့စစ်တမ်းတွေအရာလည်းသိရှိရပါတယ်။ဟာဒေသသားဖြစ်ပါလေဗျ
။ဒါပြင်တန်ခိုင်ဖွံ့ဖြိုးရေးပါတီအနေနဲ့တာမွေနဲ့မြင်းကြံမဲဆန္ဒနယ်တွေဟာရှင်ပြိုင်မှုပြင်းထန်နိုင်မယ်လို့သုံးသပ်ကြောင်းလည်းဦးသိန်းထွန်းကဆက်ပြောပါဗျ
။ရှင်ပြိုင်မှုပြင်းထန်တဲ့နေရာကတော့ကျွန်တော်တို့မြင်းကြံမဲဆန္ဒနယ်ပြည်သူ့လွတ်တော်နေရာမှာဟောရန်ကုန်တိုင်းကျွန်တော်ပြည်သူ့လွတ်တော်ကျွန်တော်နိုင်ငံတော်သမားကြီးဦးဝင်းမြင့်နေရာလွတ်သွားတဲ့ဟာတာမွေမဲဆန္ဒနယ်ပေါ့နော်။ဒီနှစ်နေရာလောက်ပဲရှင်ပြိုင်မှုကပိုပြီးတော့ပြင်းထန်တာပေါ့။
ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာ NLD ပါတီရှုံးနေခဲ့တဲ့ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်နှစ်နေရာလုံးမှာလက်လက်မဲဆန္ဒနယ်တွေရှိလာတဲ့အတွက်အခုကြားပြတ်ရွေးကောက်ပွဲမှာအဲ့ဒီဒေသတွေကမဲဆန္ဒနယ်နှစ်နေရာအတွက်လည်းရှင်ပြိုင်ကြအောင်မှာဖြစ်ပါတယ်။အဲ့ဒီပုံမှာ NLD ပါတီဗဟိုသုတေသနအဖွဲ့အတွင်းမှဦးမျိုးရန်အောင်သိန်းကအခုလိုသုံးသပ်ပြပါတယ်။
အခုထူးခြားတာကတော့ရှမ်းပြည်နယ်မှာကျွန်တော်တို့အခြေအနေကောင်းတယ်။2015မှာရှုံးခဲ့တဲ့နေရာပေါ့ဗျာ။အခုကျွန်တော်က99999ကြီးရှိတယ်လို့ကျွန်တော်တို့မြင်တယ်။ကဲမနိုင်ခဲ့လို့ရှိရင်လည်းကျွန်တော်တို့ဆောက်ခံနေသနာမယ်ပူတက်လာမယ်ပေါ့။ဟာရကျင်းသိမကောင်းလို့ကျွန်တော်မြင်တယ်။ဒါပေမဲ့ရှမ်းကောင်းတော့လူဆောက်ကုန်မြင်တက်လာတယ
်။ရှမ်းပြည်နယ်မှာလဲချားမြို့နယ်မဲဆန္ဒနယ်ကလစ်လက်သွားတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းနေရာကိုရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီ၊ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီတို့ကနေဝင်ရောက်ရှင်ပြန်ကြမှာဖြစ်ပါတယ်။လဲချားမဲဆန္ဒနယ်မှာရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီကအခြေအနေအကောင်းဆုံးပဲလို့ပါတီဥက္ကဋ္ဌဦးဆိုင်အိုင်ပေါင်းကပြောပါတယ်။
အဲကျွန်တော်တို့ခုလက်ရှိကတော့ကျွန်တော်အချင်းနဲ့အကောင်းဆုံးပဲလေကျွန်တော်နိုင်မှာပါပြည်သူလူထုကအရန်ကြိုဆိုတယ်ပြည်ဦးရေးမှာလည်းသွားရင်လည်းအများကြီးလာကြတယ်ခုကတိသွားပြီလေကျွန်တော်ကြားပြွာလို့ရခင်ရင်ရှိတယ်ဆိုပြီးတော့ပြည်သူလူထုကကျွန်တော်တို့ဘက်အများကြီးပါလာတယ
်ဒါပြင်မန္တလေးတိုင်းဒေသကြီးအစိုးရရဲ့လစ်လက်သွားတဲ့ရှမ်းတိုင်းဒေသရဲ့ဝင်ကြီးနေရာရှင်ပြိုင်မှုအတွက်လည်းပါတီရဲ့ကိုယ်စားလှယ်လောင်းအပေါ်မှာယုံကြည်မှုအပြည့်ရှိကြောင်းရှမ်းတိုင်းဒေသဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးဆိုင်အိုင်ပေါင်းကအခုလိုဆက်ပြောပါဗျာ။ဟုတ
်ကဲ့ကျွန်တော်ဘက်ကဒေါက်တာဆိုင်ချုံလေသူကအရင်တော့သူ့ဝန်ကြီးအောင်လေသူပြန်လာတော့ကျွန်တော်လည်းလွတ်တော်ကိုယ်စားလှယ်ထမ်းမှာတော့သူကကက်ပီတယ်အမြင့်ဆုံးပဲလေ60 40လောက်ကျွန်တော်မှန်းထားတယ်60လောက်ကျွန်တော်ကြာနေတ
ယ်။ရခိုင်ပြည်နယ်ကရသေတောင်မဲဆန္ဒနယ်မှာတော့တတိပုဂ္ဂလတဦးရခိုင်မျိုးသားပါတီရခိုင်ဒီမိုကရေစီအဖွဲ့ချုပ်ပါတီနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီတို့ကနေရှင်ပြန်ကြမှာဖြစ်ပါတယ်။ရခိုင်ပြည်နယ်မှာတော့ရခိုင်ပါတီတွေကိုပဲမဲပေးမဲ့အနေအထားရှိကြောင်းရခိုင်ဒီမိုကရေစီဖွဲ့ချုပ်ပါတီထွေထွေတွင်းမှုဦးမျိုးကျော်ကခုလိုသုံးသပ်ပြပါတယ
်။ရခိုင်ပြည်နယ်အနေအထားနဲ့ကရခိုင်ပါတီကိုပဲမဲပေးမယ်ဆိုတဲ့အနေအထားရှိပါတယ်။အဲရောအခုတတိပုဂ္ဂလဆိုတာလေ AMP ဥက္ကဋ္ဌဟောင်းပေါ့နော်။ဟောင်းလို့ပြောရမလား။သူရဲ့စားဆိုတော့လေသူကတော့ရှင်းတယ်။သူကပြောတာကသူနိုင်ငံရေးမသိဘူး။သူ့အဖေကဝယ်ဆန်ဆိုင်လို့ဝင်တယ်ဆိုတဲ့ဟာမျိုးပြောတယ်လေ။အဓိကပြန်ရမှာကတော့ရခိုင်ဒီမိုကရေစီဖွဲ့ချုပ်ရဲ့ရခိုင်မျိုးသားပါတီရဲ့တတိပုဂ္ဂလရဲ့အနေအထားရှိပါတယ
်။လာမယ့်ဂျာပြတ်ရွေးကောက်ပွဲကိုရခိုင်ပြည်နယ်၊ကချင်ပြည်နယ်၊ချင်းပြည်နယ်၊ရှမ်းပြည်နယ်၊ရန်ကုန်တိုင်း၊ပဲခူးတိုင်းမန္တလေးတိုင်းစကိုင်းတိုင်းနဲ့မကွေးတိုင်းစတဲ့နေရာတွေကလစ်လက်မဲဆန္ဒနဲ့73နေရာမှာကျင်းပသွားမှာဖြစ်ပြီးဝင်ရောက်ရှင်ပြိုင်မှုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံကိုကိုယ်စားလှယ်လောင်းအညီအစင်တင်သွင်းသူ69ယောက်ရှိပါတယ်ရှင်။